ယူဂန္ဒာနိုင်ငံမြို့တော်ကမ်ပါလာရဲ့နတ်ဆန်ပြားကုန်းမြင့်ပိုင်းကအမိုက်ပုံကြီးကအယုတ်ဆိုးလာပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးလာနေတဲ့စီးပွားရေးလုပ်ငန်းတစ်ခုအတွက်တော့ကုန်ချမ်းတွေရရနေရာတစ်ခုဖြစ်ပါတယ်။စွန့်ပြက်ပလတ်စတစ်အိတ်တွေနဲ့တခါသုံးဘူးတွေကိုပြန်လည်အသုံးချနိုင်ရေးပိုင်းဖြတ်ခြင်းနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူစွန့်ထွင်လုပ်ငန်းရှင်တို့ကအဝယ်တိုင်ဖွင့်ထားတာပါ။ Eco Waste Uganda ကိုတည်ထောင်တဲ့ဂျရဲနက်ရှိမြားကမြို့တော်ကမ်ပါလာဝါကီဆိုနဲ့မူကိုနိုမြို့တွေအပါအဝင်နိုင်ငံတော်မှာပလတ်စတစ်စွန့်ပစ်ပစ္စည်းအဝယ်တိုင်တွေဖွင့်ထားပါတယ်။စွန့်ပစ်ပလတ်စတစ်တန်ကြီးအမြောက်အများဝယ်ယူရရှိနေတဲ့အကြောင်းသူကရှင်းပြပါတယ်
။ In Kampala around we have 350
ကမ်ပါလာမြို့တော်တစ်ခုထဲမှာတင်အမိုက်တန်ကြီး350မက်ထရစ်တန်ထွက်ပါတယ်။ကမ်ပါလာမှာနေတဲ့သူတွေရဲ့စွန့်ပစ်အမိုက်တွေဖြစ်ပြီးဒီထဲက12ရာခိုင်နှုန်းကနေ15ရာခိုင်နှုန်းကပလတ်စတစ်တွေဖြစ်ပါတယ်။အများစုကပြန်ကောက်ပြီးရီဆိုင်ကယ်မလုပ်ကြပါဘူး။အလုံးကမြေကြီးပေါ်မှာပုံပြီးပစ်ထားကြတော့မြင်ရတဲ့အတိုင်းပဲအမိုက်ပုံကြီးဖြစ်နေပါတယ
်။ဖွံ့ဖြိုးရေးဘာသာရပ်နဲ့ပွဲရထားတဲ့သူကအစပိုင်းမှာတော့ပလတ်စတစ်အမိုက်တွေသိမ်းပြီးပတ်ဝန်းကျင်သက်ရှင်ရေးအတွက်ပဲရည်ရွယ်ခဲ့ပါတယ်။ဒါပေမဲ့လည်းသူတယောက်ထင်းနဲ့စခဲ့တဲ့လုပ်ငန်းစိတ်ကူးကအခုဆိုရင်ဝန်ထမ်းတရာကျော်ခန့်ထားရတဲ့လုပ်ငန်းတစ်ခုဖြစ်လာပါပြီ။ငယ်ငယ်ရွယ်ရွယ်နဲ့မိခင်ဖြစ်ရသူတွေလည်းအလုတ်ရနေပါတယ်။အလုတ်အတွက်အသုံးချတဲ့ပလတ်စတစ်အမိုက်တွေလာသွင်းတဲ့သူတွေကိုလည်းသူကအခကျင်းငွေပေးပါတယ်။ဂျရဲနက်ရှင်မြားကအခုလိုပြောပါတယ်
။ When I started it wasn't a business.
အစားတော့ကတော့အလုတ်တစ်ခုအနေနဲ့စခဲ့တာမဟုတ်ပါဘူး။ကျွန်တော်ကရက်ွက်အတွင်းတန်ရှင်းရေးလုပ်ချင်တာပါ။ဒါပေမဲ့လည်းဆက်ပြီးလုပ်နိုင်မဲ့ကုန်ကျစရိတ်တွေကာမိနိုင်မဲ့တခုခုများလုပ်နိုင်မလားလို့စဉ်းစားမိရကနေကျွန်တော်တို့ဘူးတွေနဲ့အခြားပလတ်စတစ်တွေကိုစပြီးကောက်ယူခဲ့တာပါအသုံးကျတဲ့ပစ္စည်းတွေရောအသုံးမကျတဲ့ပစ္စည်းတွေရောပါနောက်ပြီးပလတ်စတစ်အမိုက်တွေကိုဖြတ်တောက်ထားတာတွေကိုစပြီးရောင်းခဲ့တာပါအဲ့ဒီနောက်မှာမှကိုယ်တိုင်ပစ္စည်းတွေထုတ်ခဲ့တာပ
ါအခုတော့ပစ္စည်းထုတ်လုပ်မှုကိုနေ့စဉ်ပုံမှန်လုပ်နေပါပြီပလတ်စတစ်ဘူးတွေကိုအပိုင်းအသေးလေးတွေအထိဖြတ်တောက်ပါတယ်အဲ့ဒီနောက်မှာတော့ပျော်ပွဲစားစပွဲတွေချန်စီယိုတိုင်တွေလိုပစ္စည်းတွေထုတ်လုပ်တာမှာအသုံးပြတာပ
ါ Fencing pole is made of 11
ချန်စီယိုတိုင်တလုံးထုတ်ဖို့အတွက်ပလတ်စတစ် 70 ကီလို300ပါတယ်ဥပမာပြောရရင်ဆော်ရာပလင်းရေပလင်း48လုံးက1ကီလိုရှိပါတယ်ဒါကြောင့်ချန်စီယိုတိုင်တလုံးအတွက်ပလတ်စတစ်ပလင်းပေါင်း500လောက်အသုံးပြတာဖြစ်ပါတယ
်ကိုယ်တိုင်ပစ္စည်းတွေထုတ်လုပ်နေတဲ့အပြင်စွန့်ပစ်ပလတ်စတစ်တွေကိုပြန်အသုံးချတဲ့အဖွဲ့တွေထံကိုလည်းစွန့်ပစ်ပလတ်စတစ်ဖြတ်စာတွေကိုသူကရောင်းပါတယ်။ဥပဒေတွေစီမံစည်းကမ်းတွေချမှတ်ထားပေမဲ့လည်းပလတ်စတစ်စွန့်ပစ်မှုပြဿနာကတော့ပြေလည်နိုင်ဖို့အလံဝေးနေပါသေးတယ်။ဒေါက်တာတွမ်ဥကရုကအမျိုးသားသဘာဝပတ်ဝန်းကျင်စီမံခန့်ခွဲမှုအာဏာပိုင်အဖွဲ့ NEMA ကဖြစ်ပါတယ်။ယူဂန်ဒါရဲ့ဥပဒေအရပလတ်စတစ်ထုတ်လုပ်မှုအလုံးမှာဒစိမ့်တွေမဖြစ်မနေတက်ရတယ်လို့လည်းဒေါက်တာဥကရုကပြောပါတယ်။ကုမ္ပဏီတစ်ခုချင်းစီကသူတို့ရဲ့ထုတ်ကုန်အလုံးကိုဒစိမ့်တက်ရတာကြောင့်ပလတ်စတစ်ထုတ်ကုန်တိုင်းဟာထုတ်လုပ်တဲ့ကုမ္ပဏီကိုသိရှိနိုင်တာဖြစ်တဲ့အကြောင်းလည်းသူကပြောပါတယ်ပလတ်စတစ်ထုတ်လုပ်သူတွေအနေနဲ့ပလတ်စတစ်စွန့်ပစ်မှုအတွက်ပါတာဝန်ယူဖို့လဲဥပဒေကပြဋ္ဌာန်းထားတာပါယူဂန္ဓာအစိုးရအနေနဲ့ပလတ်စတစ်အမိုက်တွေပြန်မသိမ်းတဲ့ကုမ္ပဏီတွေကိုအကြီးအကျယ်ထိန်းရိုက်ပြီးတင်းတင်းကြပ်ကြပ်အရေးယူဆောင်ရွက်ရမယ်လို့သူကပြောပါတယ
် The law now requires that all plastics are labeled
plastic ထုတ်လုပ်သူတွေအနေနဲ့ဒီ plastic တွေကိုပြန်ကောက်ယူပြီးအဆုံးအထိတာဝန်ယူရမယ်လို့ဥပဒေကပြဋ္ဌာန်းထားပါတယ်ဒီလိုပြဋ္ဌာန်းထားတာကြောင့် plastic ထုတ်လုပ်တဲ့လုပ်ငန်းတွေအနေနဲ့ဈေးဆန်နေလို့နေရာတွေမှာပြန်လည်ကောက်ယူရတဲ့စနစ်တခုလည်းရှိပါတယ်ဒါမှမဟုတ်လည်း plastic တွေပြန်လာသွင်းအခကျင်းငွေပေးတဲ့စနစ်မျိုးလည်းရှိပါတယ်ဒီလိုလောက်တာတွေကလူတွေကို plastic အမိုက်တွေမပြည့်အောင်အားပေးရလည်းရောက်ပါတယ
်စွန့်ပစ် plastic တွေကိုပြန်လည်အသုံးချတဲ့လုပ်ငန်းတွေကိုအစိုးရကအပြည့်အဝအားပေးထောက်ပံ့မှုမရှိဘူးလို့Eco Waste Uganda ကိုတည်ထောင်တဲ့ Nation မြားကပြောပါတယ်။တခါတရံမှာသူ့ကုမ္ပဏီကပလတ်စတစ်အမိုက်ကောက်သူတွေကိုအာဏာပိုင်တွေကအနှောက်အယှက်ပေးတယ်လို့သူကပြောတာပါ။ဒါကြောင့်ပလတ်စတစ်စွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးချနိုင်အောင်ကြိုးပမ်းနေကြတဲ့စွန့်ထွင်လုပ်ငန်းရှင်တွေကိုအစိုးရဘက်ကပံ့ပိုးပေးဖို့တိုက်တွန်းလိုတဲ့အကြောင်းစွန့်ပစ်ပလတ်စတစ်တွေကိုပြန်လည်အသုံးပြုနိုင်ရေးလုပ်နေတဲ့ Jeren Nation မြားကပြောပါတယ
်။ Out request the government's agencies that are involved in the
ဘာဝပတ်ဝန်းကျင်ရေးစီမံခန့်ခွဲမှုနဲ့သက်ဆိုင်တဲ့အစိုးရဌာနတွေအနေနဲ့ plastic အမိုက်တွေကောက်ယူပြီးပြန်လည်အသုံးပြုရေးလုပ်နေကြတဲ့ ဆုံဦးတည်တွင်လုပ်ငန်းရှင်တွေကိုပိုပြီးပံ့ပိုးနိုင်အောင်ဆောင်ရွက်ပေးပါသူတို့ကိုအလုပ်တွေရမသွားအောင်အနှောက်အယှက်မဖြစ်အောင်လုပ်ပေးပါလို့ကျွန်တော်ပန်ကြားလိုပါတယ
်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားဆွန့်ထွေလုပ်ငန်းရှင်နှရှင်မြဲရဲ့နောက်ထပ်စီမံကိန်းတစ်ခုကတော့စတူရန်မိုင်26,000ကျော်ရှိတဲ့Lake Victoria ရိုင်ကြီးမှာပလတ်စတစ်အမှိုက်တွေစီးဝင်မှုကိုဟန်တားနိုင်ရေးနီလန်းရှာဖို့ဖြစ်ပါတယ်။ရိုင်ကြီးတဲ့ကိုအမှိုက်တွေမရောက်နိုင်ဖို့အတွက်ရိုင်ကြီးတဲ့ကိုစီးဝင်ရာအဓိကရေမြောင်းကြီးတွေအလုံးမှာပိုက်ကွန်တွေတက်ဆင်ထားပြီးအခုဆိုရင်အဲ့ဒီပိုက်ကွန်တွေမှာပလတ်စတစ်အမှိုက်တွေနဲ့ပိတ်မိနေပါတယ်ရှင်။